ကိုကိုကျွန်းလာခဲ့တဲ့ခရီးမှလေဦးဝင်းမင်းတို့အနေနဲ့လေဘလို့အခက်အခဲတွေကြုံတွေ့ရရလဲရှင
်အခု20နှစ်ထွက်လာတဲ့ခရီးစဉ်မှာတော့ခက်ခဲမှုမရှိပါဘူး1မိနစ်8နာရီလောက်ကမ်းပေါ်ကိုကျွန်တော်တို့တက်ပါတယ်အခုကျွန်တော်တို့ပြည်သူတွေမဲပေးဖို့မဲပေးနေစီယုံရေးလုပ်ငန်းကိုအခုတိန်ဝင်တိန်ဆက်ကျွန်တော်ဆောင်ရွက်နေပါတယ
်မဲပညာပေးလုပ်ငန်းမဲ့လုပ်နေရလားရှင်ဘလို့ပုံစံမျိုးနဲ့မဲဆွဲစီယုံမှုရှိလဲရှင်
ကျွန်တော်တို့မဲပေးဆောင်ရွက်နေတဲ့ကျွန်တော်မဲဆွဲစီယုံရေးလုပ်ငန်းဆောင်ရွက်နေပါတယ်တိန်ဝင်တိန်ဆက်ဒုတိယဒုစနစ်နဲ့ကျွန်တော်သွားနေပါတယ်
လောလောဆယ်ဆယ်အဲ့သွားနေတဲ့အချိန်မှာရောအနောက်ရှက်အသားစီးတွေမျိုးတွေရှိသလားရှင
်။အနောက်ရှက်မရှိပါဘူးအသားစီးတွေရှိပါတယ်။ကန့်သက်နေမြေဆိုပြီးစိုက်ပုတ်တွေစိုက်ထူထားပြီးကျွန်တော်တို့ message ကြီးဝင်မရအောင်ပြင်ပြထားပါတယ
်။ကန့်သက်နေမြေဆိုတာဘယ်သူကသတ်မှတ်ထားတာလဲရှင်။
ကျွန်တော်ကိုကျုံမြို့နယ်ကရေတပ်28တပ်မရဲအမှတ်တကြီးတက်ကဲဤသူတွေရဲ့ဝန်ထမ်းတွေနေထိုင်ပါတယ်။အဲ့ဒီတက်သတ်မှတ်28ပိုင်းမြေနေရာဤတက်ပိုင်းမြေနေရာတော့ဒီလေငွေစီမံကိန်းတွေဆိုပြီးတော့ကန့်သက်နေမြေမဝင်ရဆိုပြီးတော့ကန့်သက်ထားပါတယ်။ကိုကိုကျုံမြို့နယ်လုံးကအလျား9မိုင်အန်လေးမဲ့ခန့်လာရှိပါတယ်အဲ့ဒီငါးဘုံပုံရင်လေးဘုံလောက်ကိုကန့်သက် area ပြည့်ဆက်မှတ်ထားပါတယ်အဲ့တော့ကျွန်တော်တို့ message CEO နဲ့နေရာမှာတော့အခက်အခဲတွေကတော့ရှိနေပါပါအ
ဲ့လိုမျိုးလေကန့်သက်ထားတဲ့နည်းမြေမှာရှိနေတဲ့လူတွေကိုကြတော့ဦးဝင်းမင်းတို့အနေနဲ့ဘယ်လိုသက်သွယ်ပြီးတော့ message CEO မလဲရှင
်ကျွန်တော်တို့ကန့်သက်နေမဝင်ရနေရာနဲ့ကျွန်တော်တို့ခေါ်ကြည့်ပါတယ်စိတ်ဝင်စားလို့လာတဲ့လူဆိုလို့ရှိရင်ကျွန်တော် message ရှင်းရေးလုပ်ငန်းကိုဆောင်ရွက်ပါတယ်ကျွန်တော်တို့စိတ်ဝင်စားတဲ့လူဆိုတော့ကျွန်တော်ဆောင်ရွက်လို့မရဘူးပေါ့နော်အဲ့လိုအခက်အခဲတွေတော့ရှိပါတယ်တားမြစ်မှုကတရားဝင်လားတားမြစ်ခြင်းတော့မရှိပါဘူးဒီကန့်သက်နေမြေတွေဆိုတာလေမနေ့ကမှစတင်ပြီးတော့ထိုက်ထူတဲ့နေရာတွေပါအရင်တော့အဲ့နေရာတွေမှာကန့်သက်နေမြေတွေစက်မှတ်ထားတာမရှိပါဘူးဆိုင်ဖို့မနေ့ကမှကန့်သက်ဆိုင်ဖို့တွေကိုလိုက်တတ်တာ
တခြားအခက်အခဲရောဘာရှိသေးလဲရှင
်လက်ရှိအခြေအနေကြီးတော့ကျွန်တော်တို့အခက်အခဲမရှိသေးပါဘူးကျွန်တော်တို့အိမ်တွေဝင်တဲ့အခါမှာခွင့်ပြုချက်တောင်းပြီးဝင်ပါတယ်ခွင့်ပြုတဲ့အိမ်ကိုကျွန်တော်တို့ဝင်ပါတယ်ကျွန်တော်တို့ဒီ message ရှင်းရေးလုပ်ငန်းတွေကျွန်တော်တို့ဆောင်ရွက်ပါတယ်မဲပေးမှုမဲပေးနေတဲ့ကျွန်တော်ရှင်းပြပါတယ
်။ဦးမင်းဒီကိုကိုကျွန်းမှာပေါ့နော်မဲပေးနိုင်တဲ့ဥယျာဉ်ကဘယ်လောက်ရှိလဲရှင်။နောက်တက်ကမဲဆန္ဒရှင်ရေတွက်ကရောဘယ်လောက်ရှိလဲရှင
်။အဲမနက်ကကျွန်တော်တို့ကော်မရှင်ကိုကျွန်တော်တို့မေးပါတယ်။ပြီးတော့တိရက်ကွက်ကအားလုံး1,108ဦးလို့ပြောပါတယ်။နှစ်ရက်ကွက်မှာမဲပေးရ464လို့ပြောပါတယ်။ဒါမှတိရက်ကွက်မှာမဲပေးနိုင်ဝင်ရ1,108ဦးမှာတက်မတော်မီတာစုမဲပေးပုံက634လို့သိရပါတယ်။ရေတက်မီတာစုက634လို့သိရပါတယ်။ဒီတက်မီတာစုက156လို့သိရပါတယ်ခင်ဗျာ။အမှန်တရားကတော့မြန်ဆန္ဒရှင်ဦးရေ464မှာဒီတက်လုံသမားရဲ့ဝန်ထမ်းက132ဦးလို့သိရပါတယ
်။ဦးဝင်းမင်းတို့အနေနဲ့တက်မတော်သားတွေကိုဘယ်လိုမဲဆွယ်စည်းရုံးသွားဖို့ရှိလဲရှင
်။အတဲကတော့မဲဆွယ်စည်းရုံးမရှိပါဘူး။ကျွန်တော်တို့ကတော့ဒီအပြင်ကနေပဲမဲဆွယ်စည်းရုံးခံကိုကျွန်တော်ကြိုးစားဆောင်ရမှာပါ။အဲ့
တော့ဘယ်နှစ်ရက်လောက်စတိုက်မဲဆွယ်စည်းရုံးသွားဖို့ရှိလဲရှင်
။ကျွန်တော်တို့ရွေးကောက်ပွဲနီးတဲ့ဒီကျွန်တော်တို့ဖွင့်ပြထားတဲ့6ရက်နေ့ရှိကျွန်တော်ဆောင်ရွက်သွားမှာပါ
။ဒီကိုကိုကျွန်းမှာရှိနေတဲ့မဲဆန္ဒရှင်ရဲ့အဓိကလိုအပ်ချက်တရားကိုဘာတွေဖြစ်နေလဲရှင်။
ကိုကိုကျုံမြို့နယ်မှာရှိတဲ့မဲဆန္ဒရှင်အဓိကလိုအပ်ချက်တွေကတော့တားမြစ်မှုတွေဥပဒေနဲ့အညီအုပ်ချုပ်ခြင်းမရှိဘဲခွင့်ပြုမိတ်ဆိုတဲ့အမိန့်အာဏာနဲ့အုပ်ချုပ်ထားတဲ့အကြောက်တရားတွေနဲ့ရင်ဆိုင်ဖြေရှင်းနေရပါတယ်ကျွန်တော်တို့ကမဲဆန္ဒရှင်ကိုခေါ်တဲ့အခါမှာလည်းတချို့တို့မလာရဲပါဘူးတချို့တို့တော်တော်ကြောက်နေကြပါတယ်ဒါမျိုးတွေကျွန်တော်တို့သိရပါတယ်သူတို့စိတ်ထဲအမှန်တရားကိုတော့ကျွန်တော်တို့မသိရပါဘူးသူတို့အကြောက်တရားချီးဆိုနေတာကိုတော့ကျွန်တော်တို့သိရပါတယ
်NLD ပါတီအနေနဲ့နိုင်ရခဲ့မယ်ဆိုရင်ရောကိုကိုကျွန်းအတွက်ကိုဘာတွေဆောင်ရွက်ပေးဖို့စီစဉ်ထားတာရှိလဲရှင
်အဓိကတော့ကျွန်တော်တို့ကပေါ်ယူအခြေခံဥပဒေနဲ့တိုင်းပြည်ပြည်သားတွေကိုအုပ်ချုပ်ဖို့လိုအပ်ပါတယ်။မတရားတဲ့အမိန့်အာဏာတွေနဲ့အုပ်ချုပ်မှုကိုအောက်ကလွတ်မြောက်အောင်ကျွန်တော်တို့ကဆောင်ရွက်မှာပါ။မတရားတဲ့အမိန့်အာဏာတွေနဲ့အုပ်ချုပ်ပြီးလူ့အခွင့်အရေးတွေဆုံးရှုံးမှုကိုခံစားနေရပါတယ်။ဒီလိုတွေနေဖြစ်
ကျေးဇူးများ
ပါ။ဟုတ်ကဲ့ပါ။